ထိုင်းနိုင်ငံကန့်ချနာပူရီခိုင်ကဆလိုရီလုပ်ငန်းခွင်ကိုနေမြင့်ခံလူဝင်မှုကြီးကြပ်ရေးအဖွဲ့ကဝင်ရောက်စီးနင်းခဲ့ရမှာမြန်မာအလုပ်သမား90နီးပါးဖမ်းဆီးခံရပါတယ်။တရားမဝင်မြန်မာအလုပ်သမားတွေကိုအလုပ်လုပ်ခွင့်ပေးထားတဲ့အလုပ်ရှင်ကိုပါအရေးယူမယ်လို့ထိုင်းအာဏာပိုင်တွေကဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံကန့်ချနာပူရီခရိုင်တွေကစောက်လုပ်ရေးလုပ်ငန်းတွေတစ်ခုကိုဖေဖော်ဝါရီလ4ရက်နေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာတရားမဝင်မြန်မာ90လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုသမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။4ရက်နေ့တော့ထိုင်းနိုင်ငံကန့်ချနာပူရီခရိုင်မှာရှိတဲ့စောက်လုပ်ရေးလုပ်ငန်းတွေတစ်ခုကိုထိုင်းလောက်ကနေရှောင်းဝင်ဝင်ရောက်ဖမ်းဆီးတဲ့အခါမှာတရားမဝင်မြန်မာလူသား90နီးပါးဖမ်းမိပါတယ်ဗျ။အဲသူတို့90နီးပါးကထိုင်းနိုင်ငံဘက်မှာရှိတဲ့ရှိထိုက်တဲ့ဆားရဲဆားတဲ့အထောက်အထားတွေလုံးဝမရှိပဲနဲ့အလုလုကိုင်နေတာရဲ့ထိုင်းနိုင်ငံကိုတရားမဝင်နေဆက်ချက်ကျော်ဝင်ရောက်တာရဲ့အဲ့ဒီအမှုသမှုနဲ့ဒေသဆိုင်ရာထားလဲဝကားတွေကြောဖမ်းဆီးခဲ့တာဖြစ်ပါတယ
်။အခုဆိုရင်အလုသမားလက်မှတ်လုပ်ဖို့စည်ရင်းတင်ရတာအလုလုခွင့်လက်မှတ်လုပ်ဖို့အတွက်သွေးစစ်တာငွေကြေးသွင်းရမယ့်ရက်တွေလည်းကုန်ဆုံးသွားပြီဖြစ်တာကြောင့်ငွေကြေးမတက်နိုင်တဲ့အလုပ်သမားတွေဟာအလုပ်လုပ်ခွင့်လက်မှတ်မလုပ်ဘဲနေကြတာကြောင့်အခုလိုမျိုးရှောင်းတခင်စစ်သေးချိန်မှာအဖမ်းခံရတာဖြစ်တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ထမက်ရက်ကကျွန်တော်ပြီးခဲ့တဲ့ဇန်နဝါရီ15မှာနောက်ဆုံးသတ်မှတ်တယ်။ပြီးရင်အလုပ်ရှင်ကိုခေါ်ပြီးတော့လိုအပ်တဲ့ကျွန်တော်ဒီဟိုဘောကျမကြီးကိစ္စစစ်သေးတာကြီးတွေးဆက်တာပေါ့နော်။ကျမကြီးစစ်သေးတာကြီးဝတ်ပါမေးလောက်တာကြီးတွေ့ဆက်တဲ့လို့ပါမဲလို့တိုင်ဆိုရညွှန်ကြားပြီးသားဖြစ်ပါတယ်။ဒီခါမှာလုံငန်းရှင်အဆင်ပြေကိုနားမလည်တာတကြောင်တတ်မှတ်ထားတဲ့ငွေကြေးကုန်ပြစီကိုမတက်နိုင်တာကြောင့်တော့လုံငန်းရှင်တွေကိုဆက်လက်လှုပ်ဆောင်ဖို့အတွက်အဆင်မပြေတာလည်းရှိဒီတက်တော့ကလုံငန်းရှင်ပြီးရင်မပြီးသေးဘူးဘောပါမယ်ဆက်လုပ်ရမယ်တက်ကုန်မယ်ပြီးရင်စီအိုင်ဆိုတဲ့ယာယီပတ်စုလောက်အောင်အဲ့မှာပြောလို့အားလုံးရအဆန်နဲ့ဆုံးဆိုရင်ပန်းနှကောင်းဝင်းကျင်လောက်ကုန်တယ်ပန်းတစ်သောင်းရှစ်တောင်းနဲ့နှကောင်းဝင်းကျင်လောက်ကုန်တယ်အဲ့ဒီအကုန်ကြောက်ထက်ရောက်လာကြတဲ့မြန်မာတွေဘလို့မှမတက်နိုင်တဲ့အနေထားပေါ့
တရားမဝင်လမ်းကြောင်းကနေဝင်ရောက်လာသူတွေဟာစစ်တပ်ကအာဏာသိမ်းပြီး၃နှစ်အတွင်းမှာပုံများလာနေတာကြောင့်အခုလိုမျိုးအစုလိုက်အပြုံလိုက်ဖမ်းဆီးမှုတွေနေဆက်မှာကောလုပ်ငန်းခွင်တွေမှာပါဖြစ်နေတယ်ဆိုပြီးမြန်မာ Humanitarian Action Center MHAC ကတာဝန်ရှိသူဦးရဲမင်းကလည်းပြောပါတယ
်အကြမ်းမှုလမ်းတွေအဝင်ရောက်လာတဲ့အခါမှာဒီခေတ်ကနေပြင်ပြင်ဖြစ်ခဲ့တဲ့စိုက်ပျိုးလိုက်ဖမ်းဆီးခံရတာပေါ့ကားကြီးတွေမှာဖမ်းပြီးတာတိုးရင်းမှာဖမ်းပြီးတာတော့ဘာလို့မှဖမ်းပြီးတာအဲ့ဒီနေဇာကမီဒီယိုထိုင်းနိုင်ငံကိုဖြတ်ဝင်နေလမ်းကြောင်းတွေပါ။စီတာဆက်ပြီးဖြစ်တော့ကျွန်တော်တို့အကြည့်လိုက်ပုံနဲ့ဆန်းစီဆိုင်ရမှုတွေကစက်ပိုက်ဖြစ်လာတာပေါ့
။အခုဆန်းစီမှုမှာတော့တရားမဝင်မြန်မာအလုပ်သမားတွေသာမကသူတို့ကိုအလုပ်ခိုင်းစေတဲ့လုပ်ငန်းရှင်တွေကအရေးယူတာတွေဆက်လုပ်သွားမယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။ထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံ DOE ရဲ့2023ခုနှစ်ဇူလိုင်လကုန်တီကောက်ခံထားတဲ့စည်ရင်းစရားတွေအရမြန်မာပါဝင်အိန္ဒိယချင်းနိုင်ငံတွေကလာရောက်လုလုကန်ကြီးကြတဲ့တရားဝင်ရွှေပြောင်းလူသမားကစုစုပေါင်း2,800,000နီးပါးရှိပြီးဒီထဲမှာမြန်မာ3,000ကျော်ရှိနေပါတယ်။အခုလိုမျိုးတရားဝင်အထောက်အထားလုပ်တဲ့သူတွေရဲ့စာရင်လက်မှတ်လုပ်ဖို့ငွေကြေးမတက်နိုင်တာတွေကြောင့်အထောက်အထားမဲ့မြန်မာတွေဟာတရားဝင်စည်ရင်းတဲ့နှစ်ဆလောက်ပုံများနေတယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်။